မြန်မာနိုင်ငံမှာကုန်စည်နဲ့အသား၅လိုစားတောက်ကုန်စည်တွေအခုဒီဇင်ဘာလထဲမှာထပ်ပြီးတော့တက်လာနေပါတယ်။လုံခြုံရေးအရာတည်ငြိမ်မှုမရှိဖြစ်နေချေတဲယူပို့ဆောင်ရေးစရိတ်စကားတွေများလာတာကြောင့်မျိုးစိုက်ပျိုးရေးမှာကုန်ကျစရိတ်များလာတာကြောင့်ပါအခြေခံစားကုန်ဈေးနှုန်းတွေအပေါ်မှာကြက်ရိုက်ခတ်စေတာဖြစ်ပါတယ်။ရန်ကုန်ကပြပိုတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအခုလိုကြသည်ဟာစောင်းသီးနှံတွေလှိုင်းလှိုင်းပေါ်ရမယ့်ကာလဖြစ်ပေမဲ့ဓာတ်မီဩဇာနဲ့လောင်စာစီစည်းတက်နေရတွေကြောင့်ဒီနှစ်မှာကုန်စည်စိုက်တဲ့လူအတော်များသွားပါတယ်။ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားဈေးတွေမှာတော့ကုန်စည်တွေကအခုဒီဇင်ဘာလထဲမှာဈေးနှစ်နီးပါးလောက်ဈေးတက်နေတယ်လို့မန္တလေးသီရိမင်္ဂလာကုန်စည်ဈေးကလက်ကားဆန်ရှင်သူကပြောပါတယ်
။ COVID ထုတ်တစ်ဆောင်ကျော်ဆိုတော့ဘန်ကုန်လာတပုတ်980ခန့်ကြီးတမိတာဆိုရင်လက်လီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဒီဟာကတွက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှေးသွားတယ်။အဲ့လောက်ကြီးကျတော့စားသုံးသူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျတော့သူကစိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကလည်းအရောင်းဝယ်ပဲနည်းနည်းပါတယ်။ကော်ပီယာရင်1000ကျော်လောက်ကုန်ဖို့ကိုတော်တော်ရောင်းရတယ
်။အာလူဈေးကအရင်ကတပိတ်တာကို7000အောက်မှာရှိပြီးအခုတော့တပိတ်တာကို7400အထိတက်လာပါဗျ။အကြောင်းရင်းကတော့တရုတ်နိုင်ငံကအာလူတွေပြည်တွင်းမှဝင်တော့တာအပြင်ပြည်တွင်းမှာလည်းအာလူကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တယ်တချို့ကပြောပါတယ်။အာလူလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်သီးနှံတွေလည်းဈေးတက်ပါဗျ။ပြပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးတက်တာ၊လောင်စာဆီဈေးတက်တာကြောင့်အသားငါးဈေးလည်းဒီရက်ပိုင်းမှာပဲထပ်ပြီးတက်လာပါဗျ။တလာဗီယာငါးတပိတ်တာကို9000ကျပ်၊ကျက်နီမာတကောင်ကို9000ကျပ်၊မြန်မာကျပ်တကောင်ကို14000ကျပ်ရှိနေပါဗျ။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါဗျ။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမြေမတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချာတခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပိုင်ရှင်သူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီက2,800ကိုဆက်တန်း။ပုံမှန်ဝယ်ယူရတဲ့နေရာမှာကိုအပေါ်ဈေးတွေကလိုက်ပြီးဝင်ရတဲ့အခါကျတော့တခါလာလို့ရှိရင်ဟိုနှစ်ရက်တခါ300ကို200-300တန်းနဲ့ဈေးနဲ့စီစီဆိုလို့ရှိရင်1,000ပေးသေးတယ်။တော်တော်ဟာပါ။
လောင်စာစီဈေးအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပိုလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ဈေးတက်မကမီတော့ထုတ်ပုံနဲ့ရှင်းလို့ရတာနဲ့ကျွန်တော်တို့ဈေးကလည်းတော့တစ်နှစ်တစ်ခါလောက်ရှိနေတော့အလားတည်းလည်းအမှကုန်ကျစရိတ်ပိုလာတယ်ပေါ့။အဲတော့ပတိသေးလို့မရှိတာနဲ့အဲ့လိုမိသားစုဆိုတဲ့နေမှာဟိုတောင်းကမ်းဖြစ်သွားတယ်ပေါ့။အဲဆက်ဆံမှာဆိုရင်ဒါဒီနေ့ကုန်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှပေးစိတ်တန်းစရာမလိုမပြောင်းဘူးလို့ဘာမှပဲကိုယ်ကပြင်လာပြင်တစ်ခါကျွန်တော်ပြည်သူ2000ကျော်နဲ
့ COVID ကရောဂါနဲ့ဆက်အနာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလေးရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါတွေမှာကလောင်စာဆီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။